ဒီနိုင်ငံတောင်ပိုင်း Fort Smart စေကံမြို့မှာဒီကနေ့ကျင်းပတဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုပြည်ထောင်ဝန်ကြီးချုပ် Theresa May ၊ကနေဒါဝန်ကြီးချုပ် Justin Trudeau ၊ဂျာမန်ဝန်ကြီးချုပ် Angela Merkel တို့နဲ့အတူအမေရိကန်သမ္မတ Donald Trump နဲ့တက်ရောက်ပါတယ်။အခမ်းအနားစီစဉ်တွေထဲမှာဂီတတီးဥပေါ်ပြောပြတာသမိုင်းမှတ်တမ်းတွေကိုဖတ်ကြားတာတွေအပြင်1944ခုနှစ်ဒီဒေးကန်တက်တိုက်ပွဲအစမှာအဲ့ဒီအချိန်အမေရိကန်သမ္မတ Franklin Roosevelt ရေဒီယိုကနေပြောခဲ့တဲ့ဆုတောင်းစကားကိုသမ္မတ Trump ကတန်ရွတ်ပြတာလည်းပါဝင်ပါတယ်။ဒီစစ်စင်ရေးကြီးမှာပါဝင်တဲ့တမိုင်းဝင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုအထူးဖော်ပြထားတဲ့ကြေညာချက်တစ်ခုကိုဝန်ကြီးချုပ်မေရဲ့ယုံကထုတ်ပြန်ပါတယ်။အဲဒီအချိန်ကနာဇီဂျာမနီကိုတိုက်ခိုက်ဖို့အတွက်ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေအင်္ဂလိပ်ဒူးနှုန်းတစ်လျှောက်မာမိတ်တပ်တွေကန့်တက်ထိုးစစ်ဆင်ခဲ့ကြတာပါ။သမ္မတ Trump ရဲ့ဒီကနေ့စီစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ပြည်ဆိုနာလဲပါဝင်ပြီးအဲဒီနောက်မှာတော့အိုင်ယာလန်နိုင်ငံကိုကီးစက်မှာဖြစ်ပြီးတော့ဝန်ကြီးချုပ်လီယိုဗာကာနဲ့ပြည်ဆိုမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတ Trump ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီကိစ္စတွင်ပြောထားပါတယ်။